မြန်မာနိုင်ငံလူထုကိုအကာအကွယ်ပေးဖို့ကုလသမဂ္ဂဖက်ကပြက်ကွက်နေတယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်မစ်ယန်ဟီလီကကုလအဖွဲ့ဝင်နိုင်ငံတွေကိုအပြစ်တင်လိုက်ပါတယ်။မြန်မာနိုင်ငံပဋိပက္ခဒေတာတွေကိုနိုင်ငံတကာလူသားချင်းစာနာမှုကူညီရေးနဲ့စောင့်ရှောက်ရေးအဖွဲ့တွေအ мян တွားရောက်ခွင့်ပေးဖို့နဲ့လူခွင့်ရေးကျူးလွန်သူတွေကိုဥဆုံးအရေးယူကင်တွယ်ဖို့လဲဒီကနေ့လုပ်တဲ့ကုလလူခွင့်ရေးကောင်စီအစည်းအဝေးတွင်ကုလကိုယ်စားလှယ်ကတောင်းဆိုလိုက်တာပါ။ဒီအကြောင်းကိုသားညွန်ကဆက်ပြီးတင်ပြထားပါတယ်။
မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေတဲ့အပေါ်အထူးဖြစ်တော့ဒီစစ်မှတ်ဖြစ်နေတဲ့တိုင်းသားဒေသတွေကအခြေအနေတွေအပေါ်မှာနိုင်ငံတကာအနေနဲ့အထူးအလေးထားအရေးယူကန်တွေဖို့ဆိုပြီးတော့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဂျန်ဟီလီကတိုက်တွန်းပါတယ်။ဂျနီဗာမြို့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာသူ့ရဲ့အစီအစဉ်စာအပေါ်အဖွဲ့ဝင်နိုင်ငံတွေရဲ့မေးမြန်းချက်တွေကိုဒီကနေ့မှပြန်လည်ဖြေကြားတာပါ။မြန်မာနိုင်ငံလူခွင့်ရေးအခြေအနေတိုးတက်လာဖို့ကုလသမဂ္ဂအနေနဲ့ဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုအဓိကထားသူကဖြေရတယ်။ဒီနေရာမှာတော့ပြီးခဲ့တဲ့လတုန်းကထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့အစီအစဉ်စာတစ်စောင်ကိုသူကပြန်ညွှန်ပါလေ။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မှာအကြမ်းဖက်မှုတွေမဖြစ်ခင်အကြမ်းဖက်မှုအရှိန်တိုးလာနေတဲ့အကြောင်းသတိပေးချက်တွေရှိတာကိုကုလသမဂ္ဂဘက်ကလက်လျူပြုခဲ့တဲ့ဆိုတဲ့ဆွေးဆွဲချက်တွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းစုံစမ်းစစ်ဆေးဖို့ဂွန်ဒီမာလာနိုင်ငံကြေးဝန်ကြီးဟောင်းလဲဖြစ်နောက်ကုလသမဂ္ဂဆိုင်ရာဂွန်ဒီမာလာတာမတ်ကြီးဟောင်းလဲဖြစ်တဲ့ဂျတ်ရိုဆန်ဒယ်ကိုအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကဒီနေ့အစောပိုင်းကတောင်းပန်ထားတာရှိပါတယ်။သူရဲ့စီငံစာတွေ့ရှိချက်မှာတော့မြန်မာနိုင်ငံတွင်ကုလသမဂ္ဂဆောင်ရွက်ချက်တွေဟာယိုယွင်းပြီးတော့မအောင်မမြင်ဖြစ်တာကိုအဓိကထောက်ပြထားပါတယ်။ဒီချက်ကိုမစ်ရန်ဟီလီကပြန်ထောက်ပြီးတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြန်ပြီးမေးခွန်းထုတ်သွားပါတယ
်။ We found that there was a systemic failure of the United Nations in Myanmar. This is not new information. I raised issues regarding
မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂစနစ်မအောင်မမြင်ဖြစ်ရတာကိုတွေးခဲ့ရပါပြီ။ဒါအစ်စ်ဆမ်းမဟုတ်ပါဘူး။ဒါနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေကိုပြန်သုံးသပ်ဖို့ဆိုပြီးကျွန်မပြောခဲ့ပြီးသားပါ။မစ္စတာရိုဇန်တော့အစီရင်ခံစာထဲမှာအဖွဲ့ဝင်နိုင်ငံတွေကြောင့်ကုလသမဂ္ဂစနစ်မအောင်မမြင်ဖြစ်ရတယ်လို့လည်းသုံးသပ်ထားပါတယ်။ဒါကြောင့်အဖွဲ့ဝင်နိုင်ငံတွေကိုကျွန်မမေးချင်ပါတယ်။မြန်မာပြည်ကလူတွေအားလုံးကိုအကာအကွယ်ပေးဖို့ဆက်ပြီးပြက်ကွက်နေဦးမှာလားလို့မေးလိုက်ချင်ပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးနဲ့ပတ်သက်လို့အခုချိန်ထိမအောင်မမြင်ဖြစ်နေတာဟာမြန်မာဆွေရဘက်ကနိုင်ငံရေးအရာစိတ်ဆန္ဒမရှိလို့ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံချုပ်ကဒီဆွေးနွေးပွဲမှာဆွေးနွေးကြပါတယ်။မစ်ရန်ဟီလီကတော့ဒီကိစ္စမှာကျူးလွန်တဲ့တာဝန်ရှိသူတွေကိုထိထိရောက်ရေးယူဖို့အရေးကြီးတယ်လို့သူကထောက်ပြခဲ့ပါတယ
်။ Bring all the perpetrators to account. Guarantee citizenship. Many of the Rohingya populations had their citizenships before 1982.
အဓိကတာဝန်ရှိတဲ့ကျူးလွန်သူတွေကိုအရေးယူပါ။နိုင်ငံသားအခွင့်အရေးအတွက်အာမခံချက်ပေးပါ။ Rohingya တော်တော်များများက1982ခုနှစ်နိုင်ငံသားဥပဒေမဖြစ်လာခင်တည်းကနိုင်ငံသားအခွင့်အရေးရှိထားပြီးသားပါ။ Rohingya တွေပေါ်ခွဲခြားဆက်ဆံတဲ့ဥပဒေတွေ၊ညွှန်ကြားချက်တွေ၊မူဝါဒတွေကိုပြန်သုံးသပ်ပြင်ဆင်ရပါမယ်။ဒါပြီးရင်တော့လွတ်လပ်စွာသွားလာခွင့်နဲ့အခြားအခြေခံရပိုင်ခွင့်တွေကိုခံစားခွင့်ပေးရပါမယ်။
အင်းနဲ့အစုပြုံလိုက်တက်ဖြတ်မှုမှာတာဝန်ရှိတဲ့စစ်သားတွေကိုတနှစ်မပြည့်ခင်မှာမထင်မရှားပြန်လွှတ်ပေးခဲ့တာကိုကုလသမဂ္ဂကုစလေကထောက်ပြပါရယ်။ဒါပြင်ဒီမှုကိုဖော်ထုတ်တဲ့ကိုဝါလုံးနဲ့ကုကျော်စိုးတို့သတင်းတောက်နှစ်ဦးကိုသမရရဲ့လူငင်းခွင်းနဲ့ပြန်လွှတ်ပေးခဲ့တာပါဖြစ်ပြီးတော့သူတို့ပေါ်မှာပြစ်ဒဏ်ချထားတဲ့ဆွဲချက်ကနေပြန်ရုပ်တာမဟုတ်ဘူးလို့သူကပြောပါရယ်။အခုလက်ရှိမြန်မာနိုင်ငံနယ်စပ်တလျှောက်မှာဖြစ်နေတဲ့အကြမ်းတဲတွေနဲ့ပတ်သက်လို့လည်းအဲ့ဒီဒေသတွေကိုနိုင်ငံတကာအဖွဲ့အစည်းတွေတာဝန်ခွင့်ပေးဖို့မစ်ရန်ဟီလီကတောင်းဆိုပါရယ
်။ I think Myanmar shouldallow access to all humanitarian aid workers and human rights human rights
ဒါရီစာနာရဲ့အကူအညီပေးရဖွဲ့ရလူခွေစောင့်ကြည့်သူတွေနိုင်ငံတကာသတင်းမီဒီယာသမားတွေကိုအဲ့ဒီပဋိပက္ခဖြစ်နေတဲ့ဒေတာစီကိုတွားရောက်ခွင့်ပေးတင်ပါတယ်အဲ့ဒီပဋိပက္ခဒေတာတွေကပြည်သူတွေဟာလူသားချင်းစာနာမှုအကူအညီတွေကိုမရတာ၈နှစ်၇နှစ်လောက်ရှိနေပါပြီ
ဒီမစ်ဂျန်ဟီလီရဲ့အထူးကုသလေတာဝန်နဲ့ပတ်သက်ပြီးတော့မြန်မာဆွေရဘက်ကတော့ကန့်ကွက်ထားပါတယ်မစ်ရန်ဟီဒီဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အပြုသဘောမဆောင်တဲ့တုံ့သက်ချက်တွေကိုတောက်လျှောက်ရေးသားအစီရင်စာပြုစုလာတဲ့အတွက်ကြောင့်မလို့သူ့ရဲ့နေရာမှာအခြားသူတူနဲ့စားထိုးဖို့ဆိုပြီးတော့မြန်မာကုသလေကနေအဲ့ဒီအစည်းအဝေးအတွက်မှာပဲပြောဆိုထားပါတယ်ဝင်းဂျာအတုံးနှုံးနဲ့ပတ်သက်ပြီးတော့လက်မခံတဲ့မြန်မာဆွေရအနေနဲ့ဒီမစ်ရန်ဟီဒီကိုလည်းမြန်မာနိုင်ငံတဲကိုပေးကွန်ကွက်မပေးခဲ့ပါဘူးဒါပေမဲ့လည်းမစ်ရန်ဟီဒီကတော့သူ့ရဲ့တာဝန်နဲ့ပတ်သက်ပြီးတော့မြန်မာဆွေရအနေနဲ့ပြန်လည်ပူးပေါင်းဆောင်ရွက်ဖို့နိုင်ငံတကာအနေနဲ့တညီတဲ့တိုက်တွန်းပြောဆိုဖို့ဆိုပြီးတော့လည်းဒီအစည်းအဝေးအတွက်မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းသွားပါတယ်ခင်ဗျာ